မြို့သားပညာရေးဥပဒေအတွက်အစိုးရနဲ့အတူလွှတ်တော်ကအဖွဲ့တွေနဲ့ဒုတိယကြိမ်တွေ့ဆုံဆွေးနွေးဖို့နေပြည်တော်ကိုအသွာမနေ့ညကတဲခိုစရာအခက်အခဲကြုံလိုက်ရတာကြောင့်ဒီဆွေးနွေးပွဲမှာအဆင်မပြေတာတွေဖြစ်လာနိုင်တယ်ဆိုပြီးကြိုတင်ခန့်မှန်းသိလိုက်တယ်လို့ဒီဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်နေပြည်တော်ကိုသွားခဲ့တဲ့ရန်ကုန်တိုင်းဒေသကြီးရဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်ညိုညိုသိန်းကပြောပါတယ်။
အဲ့တော့နေပြည်တော်သွားတဲ့အခါမှာညကလေးရပေါ့နော်ညကလေးရကျမတို့ဟိုဘူလာတဲခိုကိုစီစဉ်ထားတဲ့ဒီစီစဉ်ထားရေးရိတ်တာပေါ့နော်လက်မခံဘူးပေါ့နော်အဲ့တော့ညနှစ်နာရီမှကျမတို့နေစရာမရှိဘဲနဲ့အကြောင်းသားတွေကတော့ကားပေါ်မှာအိပ်ပြီးတော့ကျမတို့တွေကတော့တခြားဟိုတယ်တစ်ခုပြေးခဲ့ရတာပေါ့နော်ညကအချိန်လေးကိုကြည်တာနဲ့ရင်ကျမတို့ကတော့ဒီဒုတိယနေ့ဆွေးနွေးပွဲမှာဟိုရက်ဆိုင်တော့မဲ့လက္ခဏာတွေရှိတယ်ဆိုတော့ခံစားမိပါတယ
်အမျိုးသားပညာရေးဆွေးနွေးပွဲကိုသမရကဖေဖော်ဝါရီလ12ရက်နောက်ပိုင်းမှရွှေ့လိုက်တာဟာဒီဆွေးနွေးပွဲကိုတက်မဲ့ကျောင်းသားတွေရဲ့အရေးအတွက်ပြဿနာကြောင့်ဖြစ်တယ်ဆိုတဲ့ပြောဆိုချက်တချို့ရှိနေပါတယ်ဒီအပေါ်မှာဒေါက်တာကျော်ညိုညိုသင်ရှင်းပြတာကတော့
တချို့ကတော့ပြနေကြတဲ့ဟိုကျမတွေကသူ့ကိုသူ့ခေါ်လာလို့သူ့ကိုစာစင်ကျမတွေကြောင့်သူ့ကိုပြရတယ်လို့ပြောတယ်ပေါ့နော်အမှန်မှန်တော့မဟုတ်ပါဘူးကျမတို့အနေနဲ့ရသက်တည်ရှိပါတယ်သူ့ဘက်ကရောလွတ်တော်ဘက်ကရောပေါ့နော်သူတို့ support လုပ်ထားတဲ့ team တွေဖြစ်နေသားသောအရေးအတွက်ကိုစားစီကျမတို့ energy နဲ့ဒီကျမတို့တွေတွေကခေါ်လာခြင်းဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကသမလာကြီးကိုကျွန်တော်တို့ကနေနီးရနေနဲ့အောင်ကျမ်းပါးများနေနဲ့ဒီဆွေးနွေးပွဲတွေကိုမိမိမူလသဘောတူညီထားတဲ့အတိုင်းနဲ့ဆွေးနွေးပွဲများကိုအများဆုံးပြန်ဆောက်ဖို့ကျွန်တော်တို့ကောင်းဆုံးချင်ပါတယ်။အော်ကျွန်တော်တို့အနေနီးရဖက်တာကိုဒီကျမ်းပါးများဖက်တာကိုလုံးဝကျွန်တော်တို့အပြစ်မရှိပါဘူး။ကျွန်တော်တို့သူတို့ဘက်ကတစ်ဖက်သက်တာရှိတဲ့လိုက်ချင်းဖြစ်ပါတယ်။
ဒါကတော့နေပြည်တော်ကအမျိုးသားပညာရေးဆွေးနွေးပွဲကိုတက်ရောက်ဖို့သွားခဲ့တဲ့ရန်ကုန်တိုင်းဒေသကြီးရဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်ညိုညိုသိန်းပြောပြသွားတာပါရှင်။အချိန်ရလာပြီဖြစ်တဲ့ဒီဆွေးနွေးပွဲအပေါ်ကိုအစိုးရကအခုလိုရက်ရွှေဆိုင်းလိုက်တဲ့အပေါ်နားမလည်ဖြစ်ရသလိုစေတနာအမှန်နဲ့ဆွေးနွေးညှိနှိုင်းပွဲတွေကိုဆက်ပြီးလုပ်ဖို့လိုတယ်လို့ညွညွတ်သောအမျိုးသားဒီမိုကရေစီအဖွဲ့ဦးဆောင်သူတူဖြစ်တဲ့နိုင်ငံရေးအကျဉ်းသားဟောင်းဦးနိုင်နိုင်ကလည်းတုံ့သက်ပါတယ်
။ကျောင်းသားတွေပေါ်မှာစေတနာမထားလို့ဒီဥစ္စာဖြစ်တာပဲကျောင်းသားတွေတောင်းဆိုတဲ့ဥစ္စာတွေကချွတ်ချက်တွေတော်တော်လေးကိုလိုက်လျောဖို့လွယ်ပါတယ်။သူတို့ကျောင်းလူတက်ကတုံကညီတော်ကဆိုကျောင်းသားတက်မကဖွဲ့စည်းခွင့်ဆိုတဲ့ဥစ္စာကကိုရှိအစိုးရဆက်ဆက်ကထားခဲ့တဲ့ဥစ္စာပဲ။ဒီဥစ္စာကုတာကုတမီတွေပဲကုတန်းပြူပြားတွေပဲ။ဒီဥစ္စာကိုအခက်အခဲလုပ်နေစရာကြောင်းဘာမှမရှိဘူး။အစိုးရအဖွဲ့ရဲ့လုပ်ငန်းကိစ္စတွေပတ်သက်ပြီးကျောင်းသားတွေရဲ့အတိုင်းအတာတစ်ခုကသူတို့ကသူတို့နားလည်ပါလိမ့်မယ်။သို့တော်လည်းကျောင်းသားရဲ့တောင်းဆိုတဲ့မှန်ကန်တဲ့သုံးသောတက်မကဖွဲ့စည်းရေးဆိုတဲ့ကိစ္စကိုတော့လက်လျောလက်လို့ရှိရင်ဒါအဓိကအကျဆုံးအဖြေရမယ်။ဒါရောမလို့တဲ့ဥစ္စာကတော့တစ်ဖက်ကစေတနာကကုကျောင်းသားတွေကိုကုသသမီးတွေတိုင်းပြည်ပြည်သားရဲ့အညွန့်အဖိုးတွေကိုဒါစေတနာမထားပဲလုပ်တယ်လို့ဥပယူဆတယ်
။ကျောင်းသားတွေရဲ့လှုပ်ရှားတောင်းဆိုမှုတွေကို NDF ပါတီကလက်ခံတယ်လို့အစိုးရဘက်ကလက်ရောဖို့ခက်ခဲတဲ့အချက်တွေအပေါ်မှာလည်းနားလည်မှုယူကအပြန်အလှန်ညှိနှိုင်းအပြေရှားတဲ့နည်းလမ်းနဲ့ဆွေးနွေးပွဲတွေကိုဆက်သွားသင့်တယ်လို့ NDF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကလည်းတုံ့သက်ပါတယ်
။သူကလည်းသူမပေးနိုင်တဲ့အချိန်ကာလမှာသူပေးလို့မရတဲ့ကိစ္စတွေမှာအမကန်ကြီးပြင်းပြတာအချင်းယူမဲ့အချင်းယူမဲ့ဆိုတော့သဘောဝါရှိပါတယ်။ကျောင်းရေးဘက်ကလည်းဒီအချင်းယူနိုင်တဲ့ဟာကိုတက်ဆပြီးတော့ဒီအပေါက်ကပြန်ဝင်ရမယ်ဆိုရဲပေါက်ထွက်လာဝင်လန်းတော့ပေါက်ကိုပြန်မပိတ်ဆို့ပြီးဘူးတော့လိုတယ်ဗျ။အစိုးရပြင်းနေတာကိုယူပြီးတော့ခုနပြောပြီးပါပြီ။ဆယ်ချက်မှာ9ချက်ရရင်3ချက်ကိုထပ်ညှိမယ်ဆိုရဲအဲ့လိုရရှင်လိုဖြစ်တဲ့ဒီခေါ်မျိုးနဲ့ညှိနှိုင်းလာမျိုးသားရင်ဒီညှိနှိုင်းပွဲကိုမှန်မှန်ကန်ကန်ချင့်ကပ်ဆိုပြီးစပါတယ်။အကျောင်းသားတွေရဲ့ထုံချောင်းမှုကိုကျွန်တော်ထောက်ခံတယ်ထောက်ခံလို့လည်းပဲကျွန်တော်တို့ဘုလို့တော်မှာကျွန်တော်တို့အကျောင်းသားတက်မဲ့ကဖွင့်ပြီးတက်သူများကိုလွတ်လပ်စွာတင်ကြားဝင်လွတ်လပ်စွာရမုံဝေးရနေသုံးဆွဲခွင့်လွတ်လပ်စွာကျွန်တော်တင်ရုံညံ့ညံ့ရေးဆွဲခွင့်ဆိုတဲ့ statute law တွေကိုပြည်တင်တယ်ဆိုပြီးကျွန်တော်တင်ထားပြီးသားရှိပါတယ်ကျွန်တော်ပါတီကကျောင်းသားအရေးသက်တာအများကြီးရှိတယ်ကျောင်းသားအရေးကိုမပြစ်ပဲဘူးဆမပြတာလက်ခံတယ်ကျွန်တော်တို့ကျောင်းသားတွေတောင်းဆိုရတာအကုန်လုံးအစိုးရလက်ရောနိုင်နေလိမ့်မယ်ဆိုထင်လို့ရှိရင်တော့မှားမှာပေါ့
NDF ပါတီရဲ့ကထောက်ခင်မောင်ဆွေပါရှင်အခုလိုဆွေးနွေးပွဲရဆိုင်လိုက်တဲ့အတွက်မန္တလေးအေယာဝတီနဲ့တဝဲကစစ်ကြောင်းတွေကလည်းသူတို့ရဲ့မူလအစီအစဉ်အတိုင်းရန်ကုန်မှာစုံဖို့အတွက်လမ်းလျှောက်ချီတက်လာနေကြပါတယ်။အပြင်လည်းပြည်တော်စုဝင်ကြီးဦးအောင်မင်းကမန္တလေးကတက်လာတဲ့စစ်ကြောင်းတွေဟာလုံပုတ်ပါးကိုကြော်ရင်လုံခြုံရေးအရာတော်ဝင်မယူဘူးလို့ပြောထားတာမို့နောက်ထပ်အခြေအနေတွေတင်းမာမှုထိတ်တဲ့ရင်ဆိုင်မှုတွေမဖြစ်ဖို့လိုတယ်လို့ရှမ်းတန်းရင်သားခေါင်းဆောင်တဦးဖြစ်တဲ့ဦးခွန်ထွန်းဦးကပြောပါတယ်
။အဲတော့ထိတ်တဲ့တွေ့တဲ့သဘောပါလေ။ဘယ်လိုလူလို့ကတဲ့တယ်လေကြီးဆိုပဲကျွန်တော်တော့ရှင်းရှင်းပြဆိုချင်ဘူးညီနေတယ်လို့ဆိုချင်တယ်ညီနေပြီးပါပြီအဲ့တော့ဆိုလို့ရတဲ့တယ်ကြီးဆိုပဲလို့ကျွန်တော်တို့ပြောနေတယ်ဒါပြီးတော့အဲဒီကတည်းကပြလဲအန်တယ်များကြီးဆိုပဲအဲ့ကကုံလုံးဆိုဖြစ်ကြတာပဲအဲ့ဒါတိတိရတာပဲကြောက်ရစီရောက်အဲ့ဘူးဘာဖြစ်ချင်တယ်ဒီဆယ်ပဲအခုလဲကြီးဆိုကကောင်းတယ်ပဲကိုရောက်လာတယ်ဒီကိုရေးရရေးတော့ကောင်းတယ်ပဲကိုရောက်လာတယ်ဒီစာယူမရှိတာဒါနေလည်းကြားရှိပါသေးတယ်ဦပီပါလေခဲဥပါပဲခင်ဗျာတော့တိခါတယ်ပါပဲကြောက်တယ်
ရှန်တိုင်းရင်သားကောင်းဆောင်ဦးခွန်ထွန်းဦးပါရှင်မြမရေးအတွက်ငင်းငင်းရေးဆွေးနွေးပွဲတွေနိုင်ငံရေးဆွေးနွေးပွဲတွေလုပ်ပေးမယ်ဒီဆွေးနွေးပွဲတွေဟာလည်းအခုချိန်ထိအအောင်မြင်မြင်မဖြစ်သေးသလိုအစိုးရကပြဿနာကိုအချိန်ဆွဲမနေဘဲနဲ့အ мян ဖြည့်ရှင်းတင်တယ်လို့ယူဆကြောင်းစာရေးဆရာညီပူလေးကလည်းပြောပါတယ်ရှင
်အဲ့လိုအချိန်ဆွဲတာတွေဆွေးဆန်းတာတွေမလုပ်စေချင်ဘူးညာသူတို့ကစိတ်ပြီးညာညာနဲ့များတာရိုးသွားတယ်လို့မသိဘူးနောက်ပြဿနာမွေးမွေးထားတာကျွန်တော်တို့ချိန်ပေါင်ရတခုတည်းမဟုတ်ပြပြဿနာတွေအများကြီးရှိတော့ကိုယ်နဲ့ဒီနဲ့လုံနေအဲ့လိုမလုံစေချင်ဘူးညာစားဈာထဲမှာယုံကြည်မှုတွေကင်းမဲ့စီတယ်ညာကျွန်တော်အစိုးရပေါ်မှာဘယ်လိုလုပ်ယုံရမလဲကျွန်တော်နားလည်မှုတွေလွယ်တယ်လွယ်ဖို့ပဲကျွန်တော်တို့ညာလက်ပရောင်းလဲလက်ပရောင်းမှုလို့အရာဝီလဲအရာမှုစံလွန်လဲစံလွန်မှုလို့ပညာရေးလဲပညာရေးမှုလို့ဟိုငင်းချိုင်းလည်းငင်းချိုင်းမလို့ဖြူရှင်းကြတွေအများကြီးကလူတို့ကဟိတ်စပီစီလဲကာဝေးရချင်းချင်းချင်းနဲ့ပြဿနာလဲကာဝေးရလူတို့မှာပြာများနေရတာဒီလိုရွှေဆိုင်တာတွေတို့ခုနမဖြူရှင်းနိုင်တာတို့ကတို့ရသိရနေတဲ့တိတ်ခါကြတယ်ဗျသမရအနေနဲ့ရောအစိုးရသိရနေနေရောဒါမျိုးကအယုံကြည်နေအချင်းညုံမဲ့စေတာဗျလူတို့ကတော့အတော့မအအောင်တော့ဒါမျိုးမနှိမ့်ညို့တာအမှန်ပဲဗျ
ဒါကတော့အမျိုးသားပညာရေးဥပဒေအတွက်ဆွေးနွေးပွဲကိုရက်ရွှေ့ဆိုင်လိုက်တဲ့အပေါ်နိုင်ငံရေးပါတီရဲ့ခေါင်းဆောင်တွေလွှတ်တော်ကိုယ်စားလှယ်နဲ့အတူလူထုရဲ့သဘောထားတချို့ကိုစုစည်းတင်ပြခဲ့တာပါရှင်